Burmese.
Mingla wa shin. 2019 ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့ညနေဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မမရှင်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသတရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူတွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်ထိမှတ်ထိပ်သီးစည်းဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အချိန်ညပေးပါမယ်ရှင
်အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ကုတားပြင်ကြေးရွာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်လို့စစ်ဖက်ဆိုင်ရာတရားရုံးမှာမနေ့ပိုင်းအင်္ဂါနေ့မှာစတင်စစ်ဆေးပါတော့မယ်ရှင
်ပုံမှန်ထားတဲ့အတိုင်းပါပဲကျွန်တော်ဦးနေနဲ့စစ်မှုကြီးကြမယ်လို့စစ်ကြီးချက်တင်နေရကလုံးတွေ့ရှိတယ်တော့ပြည်မှုကြေကြောလို့ကလုံးတွေ့ရှိတယ်ဆိုတော့အင်းစစ်တရားရုံးတုံးနဲ့ရုံးတိုင်းစစ်ကြီးကမှာဖြစ်ပါတယ်
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရေးမှုရဲ့ VOA ကိုပြောကြားချက်နဲ့တူနှာစင်နိုင်ပါတယ်တခါရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းထားတဲ့တမတော်သား73ယောက်နဲ့ဒီတမတော်ဘက်ကဖမ်းထားတဲ့အရတားတွေကိုတုံ့ပြန်ခြင်းလဲလှယ်ဖို့ကံလန့်ချက်ကိုအစိုးရတပ်ဖက်ကပေးချခဲ့တယ်ဆိုတာကိုလည်းပြောပြပေးမှာပါဟောင်ကောင်ရွေးကောက်ပွဲမှာတော့ဒီမိုကရေစီလွတ်လာတဲ့အင်အားစုတွေအပြတ်အသတ်အနိုင်ရခဲ့တာဟာတရုတ်နိုင်ငံအတွက်ဟောင်ကောင်ပြည်သူတွေရဲ့ပြင်ထန်တဲ့တုံ့ပြန်ချက်သဘောဆောင်နေတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆွမြတ်မွန်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
ဟောင်ကောင်မှာကျင်းပခဲ့တဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။ရွေးကောက်ပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောက်နေရာအတွက်ပြည်မာကြီးအစိုးရကိုမလိုလားတဲ့အတိုက်ခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်။ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေနိုင်သွားတာဖြစ်ပါတယ်။ဟောင်ကောင်နိုင်ငံရင်းမှာတရုတ်အစိုးရလိုလားသူတွေကိုမလိုလားဘူးဆိုတာဟောင်ကောင်ပြည်သူတွေကပြက်ပြက်တတပြသလိုက်တယ်လို့မြင်နိုင်ပါတယ်။ဟောင်ကောင်ပြည်သူတွေကသူတို့ရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်လိုက်တာဖြစ်တယ်လို့ဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအာဝေါင်းကပြောကြားခဲ့ပါတယ်။ဂျွန်လာရဲကစားလို့ဒီမိုကရေစီရေးဆန္ဒပြပွဲတွေအချိန်မြင့်လာနေတဲ့ဟောင်ကောင်မှာတနင်္ဂနွေနေ့ကကျင်းပတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာအများပြည်သူတန်းစီဆောင်စားပြီးတော့မဲပေးခဲ့ကြတာပါ။မျှော်လင့်ထားတာချက်ကိုကြော်လွန်ပြီးတော့ဒီမိုကရေစီလိုလားသူတွေဘက်ကအနိုင်ရခဲ့တာလို့လေ့လာသူတွေကပြောပါရယ်။ခရိုင်ကောင်စီဝင်တွေအနေနဲ့စီပင်သားရလို့ဒေသန္တရဆိုင်ရာကိစ္စတွေကိုကင်တွယ်ရတာကြောင့်အုပ်ချုပ်ရေးပိုင်းအပေါ်လွှမ်းမိုးမှုတိတိတတ်တာမရှိနိုင်ပါဘူး။ဒါပေမဲ့ပြည်သူတွေဓာတ်ရိုက်ရွေးချယ်ခွင့်ရှိတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေကနေပြည်သူတွေကသဘောထားထုတ်ပြလိုက်တာပါ။တရုတ်အစိုးရလက်အောက်မှာကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရရဲ့ဩဇာပိုပိုပြီးလွှမ်းမိုးလာနေတယ်လို့ပြည်သူတွေကပြောပြီးဆန္ဒပြနေကြတာကြုံလာတဲ့ကဖြစ်ပါတယ်။
ပြည်ထောင်နိုင်ငံကိုစေလွတ်ထားတဲ့ American Navy Sea အထူးတပ်ဖွဲ့ကိုထိန်းချုပ်ကင်တွယ်ဖို့နဲ့ပတ်သက်ပြီး American ရေသဝန်ကြီး Richard Spencer ယာဒူးကနှုတ်ထွက်ပေးဖို့ American ကာကွယ်ရေးဝန်ကြီး Max Esper ကတနင်္လာနေ့မှာတောင်းဆိုလိုက်တာပါဒီလိုတောင်းဆိုလိုက်ပြီးနောက်ဝန်ကြီး Spencer ဘက်ကလည်းနှုတ်ထွက်ခွင့်တင်သွားမယ်လို့ Pentagon စစ်ဌာနချုပ်ပြောခွင့်ရ Jonathan ကပြောပါတယ်2019ပြည်ထောင်နိုင်ငံကိုစေလွတ်ခဲ့တဲ့စစ်တပ်အရာရှိ Edward Gala ကိုစီရဇဝမှုနဲ့ဆွဆွဲထားတဲ့ကိစ္စနဲ့ပတ်သက်လို့ Navy Sea အထူးတပ်ဖွဲ့ကိုနိုင်နိုင်နင်းနင်းထိန်းချုပ်ကင်တွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးရေတပ်ဝန်ကြီး Spencer ကိုယာဒူးကနေနှုတ်ထွက်ဖို့တောင်းဆိုတာပါပြစ်မှုကျွလွန်ခဲ့တဲ့စစ်တပ်ရာရှိ Edward Gala ကိုလူသတ်မှုနဲ့အရေးကြီးတဲ့အမှုကိစ္စအတော်များများကနေပြစ်ဒဏ်ကင်းလို့ခွင့်ပေးခဲ့ပေမဲ့ဆယ်ကျော်သက် IS စစ်သွေးကြွလူငယ်တဦးရဲ့ရုပ်အလောင်းနဲ့အတူဓာတ်ပုံတွဲရိုက်ကိုဟန်ပြခဲ့တဲ့အတွက်အပြစ်ရှိကြောင်းသတ်မှတ်ခဲ့ပါတယ်ဒီတော့လဲဂါလာကိုယာဒူးကချခဲ့ပါတယ်။သမရထွန်းကဒီကိစ္စမှာကြားဝင်ပြီးဂါလာကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့သူ့ယာဒူးနဲ့လစာခန်းစားခွင့်ကိုလည်းပြန်ပေးခဲ့ပါတယ်။အခုတခါဂါလာကိုရေတက်ယာဒူးတစိမ့်ချင်းမြင့်တဲ့ကိစ္စမှာလဲသမရထွန်းကကြားဝင်လို့တဲ့အနေထားရှိပါတယ်
။အဟုတ်တော်ထောက်လိုင်းရေးကော်မတီဝင်ထိတ်တန့် Republican အမတ် David Nunes ဟာဩစတြေးလျနိုင်ငံဗီယက်နာမြို့ကိုသွားပြီးတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်သားနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုယူကရိန်းအစိုးရအရာရှိဟောင်းတယောက်စီကနေရယူခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တစုံတရာဖြေကြားဖို့အမတ်နျူနစ်ကညှင်းဆန်ခဲ့ပါတယ်။ယူကရိန်းအစိုးရထိတ်တန့်ရှင်းနေဟောင်းဗစ်တာဆိုခင်နဲ့အမတ်နျူနစ်တို့2018ခုနှစ်ကတွေ့ဆုံခဲ့ကြတယ်ဆိုတာကိုတရားစွဲခံထားရတဲ့ Lev Barnes ရဲ့ရှင်းနေကသတင်းဌာနတော်တော်များများကိုပြောကြားခဲ့တာပါ။ Lev Barnes ဆိုသူကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှေ့နေရူဒီဂျူလီယာနီရဲ့အပေါင်းပါဖြစ်ပါတယ်။သ Tamara Trump ကို တရား ဆွဲ သင့်မ သင့် စုံစမ်း နေ တဲ့ ကော်မတီ ဝင် တယောက် ဖြစ် သူ Nunes က အခု လို တွေး ဆုံ မှု တွေ နဲ့ ပတ်သက် လို့ ထုတ် ဖော် အသိ ပေး ခြင်း မ ရှိ တာ ကြောင့် ဒီ ကိစ္စ က အငြင်း ပွား စရာ ဖြစ် နေ တာ ပါ Fox သတင်းဌာနနဲ့မေးမြန်းခန်းမှာရှိုကင်နဲ့တွေ့ဆုံခဲ့သလားလို့သတင်းတောက်ကမေးတဲ့အခါသူကဒီအမေးကိုဖြေရှင်းပေမဲ့အခုလောလောဆယ်မဖြေနိုင်သေးဘူးလို့အမတ်နျူနက်စ်ကတုံ့ပြန်ခဲ့ပါတယ်။တမရာထရမ်ကသူ့နိုင်ငံရဲ့အကျိုးအမြတ်အတွက်ဒုတမရာဟောင်းဘိုင်ဒန်နဲ့တားဖြစ်သူတို့အပေါ်စုံစမ်းဖို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့သလားဆိုတာအောက်လွှတ်တော်ကော်မတီတွေမှာစုံစမ်းနေတာပါ။ဒီစုံစမ်းမှုတွေဟာမှားရင်းကြောင့်အမတ်နျူနက်စ်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။တကယ်လို့Left Barnes ထွက်ဆိုနေတာတွေမှန်ကန်တယ်ဆိုရင်တော့ Nunes ကိုကျင့်ဝတ်ပိုင်းဆိုင်ရာစုံစမ်းမှုလုပ်မယ်လို့ဒီမိုကရက်အမတ်တွေကပြောကြားထားပါတယ်။နိုင်ငံရေးပါတီကိုအလှငွေတွေထွက်ဝင်တဲ့ဥပဒေချိုးဖောက်မှုနဲ့တရားစွဲခံထားရတဲ့ Left Barnes ဟာတမရပေါ်စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလာရောက်ထွက်ဆိုနိုင်ဖို့ကြိုးစားနေပါတယ်။
ပါလက်စတိုင်းတွေကိုဖိနှိပ်ဆက်ဆံနေတာနဲ့ပတ်သက်ပြီးအစ္စရေးကိုစီးပွားရေးအရတပိတ်မှောက်မဲ့လုပ်ရက်ကိုထောက်ခံအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ HRW လူအခွင့်အရေးဆောင်ကြည့်အဖွဲ့ထိတ်တန့်တာဝန်ရှိသူတို့ကိုအစ္စရေးအစိုးရကပြင်းထန်တမ်းပေးလိုက်ပါတယ် HRW အဖွဲ့ရဲ့အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံဆိုင်ရာဒါရိုက်တာအိုမာရှာခါကိုတနင်္လာဒီကနေ့မှာတိုင်းပြည်ကနေထွက်ခွာသွားဖို့အစ္စရေးအစိုးရရဲ့အမိန့်ကိုတရားရုံးကအတည်ပြုခဲ့တာပါအစ္စရေးကိုဝိုင်းတပိတ်မှောက်ဖို့ထောက်ခံအားပေးတဲ့အခြားသူတွေကိုလည်းအစ္စရေးကတိုင်းပြည်ရဲ့အဝင်မခံပဲညှင်းဆုပ်ခဲ့တဲ့အထက်မှာကုလသမဂ္ဂတန်တမန်ကြီးလည်းပါဝင်ပြီးအစ္စရေးနိုင်ငံတည်းရောက်ပြီးကမှနှင်ထုတ်တဲ့လွတ်ရက်ကတော့ဒါပထမဆုံးပဲဖြစ်ပါတယ်။လူအခွင့်အရေးထောက်ခံအားပေးနေသူတွေပေါ်နေတန်ညာဟုအစိုးရကအခုလိုစော်ကားတဲ့လွတ်ရက်ကိုတရားဝင်ဖြစ်အောင်လို့တရားရုံးကလုပ်ပေးတာဖြစ်ပြီးဒီအန္တရာယ်ရှိတဲ့လွတ်ရက်ကအခြားလူတွေပေါ်မှာပါရိုက်ခတ်လာစေမှာဖြစ်တယ်လို့ရှာခါကပြောပါတယ်။တပိတ်မှောက်တာနဲ့ပတ်သက်လို့ HRW အဖွဲ့ကတရားဝင်ပတ်သက်နေတာမျိုးမရှိသလိုသူ့အနေနဲ့လည်း HRW ကိုကိုးစားပြုပြီးဝေဖန်ပြောဆိုတာလည်းမရှိကြောင်းရှာခါကညင်းပါတယ်။ဒါပေမဲ့ရှာခါဟာ HRW အဖွဲ့မှာတာဝန်မယူခင်အစ္စရေးကိုဆန့်ကျင်ရေးအကြောင်းပြောခဲ့တယ်လို့အစ္စရေးကထောက်ပြပါတယ်။
ပြည်ရေးအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15563ညနေလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနည်း30ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်။အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနည်း30ကြားခိုင်မြဲနေတာနဲ့ဆက်နှစ်နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ချစ်ရင်းနှီးမှုပြသတဲ့တက်တည်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်။နှစ်ဖက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်တဲ့CEO ထိပ်သီးစည်းဝေးပွဲမှာသမ္မတမွန်ဂျေအင်းကအခုလိုမိန့်ခွန်းပြောကြားသွားခဲ့တာပါ။အာဆီယံနဲ့တောင်ကိုရီးယားဟာအတူတိုးတက်နိုင်တဲ့လူမှုအတိုင်းဝိုင်းကြီးတစ်ခုဖြစ်တယ်လို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးလှုပ်ရှားဖို့အတွက်လည်းယဉ်ကျေးမှုဆိုင်ရာဆွေးနွေးပွဲမှာတောင်ကိုရီးယားသမ္မတကတိုက်တွန်းခဲ့ပါသေးတယ်။ယဉ်ကျေးမှုအနုပညာကဏ္ဍဟာတိုးတက်ဖို့အလားအလာအများဆုံးကဏ္ဍဖြစ်တယ်လို့လည်းသမ္မတမွန်ဂျေအင်းကပြောကြားသွားပါတယ်။ဒီထိပ်သီးဆွေးနွေးပွဲတွေကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြားနှစ်နိုင်ငံကိစ္စတီးခြားတွေ့ဆုံမယ်လို့လည်းမျှော်လင့်ရပါတယ်။ပုံထိုးလေးကြရင်တော့ကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့အစီအစဉ်ရှိပါတယ်ရှင်
။ဒိုင်းဝန်ကြီးချုပ်ဟောင်းတက်ဆန်ရှနာဝထရာရဲ့တားဖြစ်သူကိုတရားမဝင်ဗန်ချင်းွေကိစ္စနဲ့ပတ်သက်ပြီးငွေကြေးခေါ်ဝါချမှုနဲ့ဆွဲဆိုထားတဲ့အမှုကိုဒီကနေ့ထိုင်းတရားရုံးကတရားသေးလွှတ်ပေးလိုက်ပါတယ်။အသက်39နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့တားဖြစ်သူဖတ်သွန်တက်ရှနာဝါထရာဟာသူ့ဖခင်ဝန်ကြီးချုပ်ဖြစ်နေချိန်2003-2004ခုနှစ်အတွင်းနိုင်ငံပိုင်ခရွန်တိုင်းဘန်ကနေအင်ချန်မြေကုမ္ပဏီတစ်ခုကိုချင်းငွေဒေါ်လာတန်း300ကျော်ထုတ်ချေးတဲ့ကိစ္စမှာပါဝင်ပတ်သက်တယ်ဆိုပြီးအဂတိလိုက်စားမှုနဲ့တရားစွဲဆိုခံရတာပါဖတ်သွန်တက်ကတော့ဒီအင်ချန်မြေကုမ္ပဏီပိုင်ရှင်စီကသူ့လက်ခံရယူခဲ့တဲ့ချက်လက်မှတ်ကသူစီဝါရေးလုပ်ငန်းတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ညင်းပါတယ်အခုတော့ဖတွန်သက်မှာအပြစ်မရှိကြောင်းထင်ရှားတဲ့အတွက်သူ့ကိုဗဟိုတရားရုံးကပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်ဒီမှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ကိုလည်းဒီနေ့ထဲမှာပဲထိုင်းတရားရုံးကပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့တာပါ
အခုနှစ်ပိုင်းနေအတွက်အကြံဖက်ဝါဒကြောင့်တည်ဆုံးသူအရေးအတွက်တတိတသာကြွားဆင်းသွားခဲ့ပေမဲ့ကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးကိုအကြံဖက်အဖွဲ့အစည်းတွေကအဓိကချင်းချောက်နေသေးပဲလို့အကြံဖက်မှုဆိုင်ရာနောက်ဆုံးထွက်လာတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အကြံဖက်ဝါဒလောက်ရတွေကြောင့်တည်ဆုံးသူအရေးအတွက်ဟာ2018ခုနှစ်မှာ၄နှစ်ဇက်တိုက်အဖြစ်ကျဆင်းခဲ့တယ်လို့ Institute for Economics and Peace IEP ကထုတ်ပြန်တဲ့အကြံဖက်ဝါဒဆိုင်ရာ2019အညွှန်းကိန်းမှာဖော်ပြထားပါတယ်အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကြောင့်တည်ဆုံးမှုအများဆုံးက2014ခုနှစ်ဖြစ်ပါတယ်။အဲ့ဒီထဲကဆိုရင်2018ခုနှစ်မှာတည်ဆုံးမှုက52ရာခိုင်နှုန်းကျဆင်းခဲ့တာပါ။ပဋိပက္ခတွေအစိုးရတွေကိုယ်တိုင်ထိတ်လန့်ကြောက်ရွံ့အောင်လုပ်နေတာတွေကအကြမ်းဖက်ဝါဒဖြစ်စေတဲ့အဓိကအကြောင်းတွေဖြစ်တယ်လို့လေ့လာတွေ့ရှိခဲ့ကြောင်းကိုလည်း IEP ရဲ့အမှုဆောင်ဥက္ကဋ္ဌ Steve Gillelay ကပြောပါတယ်။2018ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်နေတဲ့တေဆုံးမှု95ရာခိုင်နှုန်းကပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာဖြစ်တယ်လို့လည်းသူကပြောပါရတယ်။2019-2018ခုနှစ်ကြားအကြမ်းဖက်တပ်ခံရသူတွေနည်းသွားတာနဲ့အတူတေဆုံးသူဟာ95ရာခိုင်နှုန်းကျဆင်းသွားတယ်လို့အစိုးရကလည်းမှာဖော်ပြပါရတယ်။အထူးသဖြင့်အီရတ်နဲ့ဆီးရီးယားနိုင်ငံတို့မှာ IS စစ်သွေးကြွတဲ့အခိုင်အမာခြေကုပ်ယူထားတဲ့မြို့တွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် IS တွေလက်ချက်ကြောင့်တေဆုံးသူတိတိတသားကျဆင်းသွားတာပါ။အဲ့ဒီနိုင်ငံမှာ IS တိုက်ခိုက်ရေးသမားအရေအတွက်ကလည်း2014ခုနှစ်က9000ကျော်ရှိခဲ့ပေမဲ့အခု18000လောက်ပဲရှိတော့တယ်လို့ IEP ရဲ့အစိုးရခန်းစာထဲမှာခန့်မှန်းထားပါတယ်။ IS စစ်သွေးကြွအရေအတွက်တိတိတသားကျဆင်းသွားပြီးမဲ့ IS အဖွဲ့အနေနဲ့အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကိုလုံနိုင်စွမ်းရှိနေတော့မယ်လို့ကြွမ်းကျင်သူတွေကသတိပေးထားပါတယ်။
30ကြိမ်မြောက်အရှိတောင်အာရှအာကစားပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဖိလစ်ပိုင်နိုင်ငံဒီကနေ့စတင်လိုက်ပြီးအပွင့်ပွဲစဉ်အဖြစ်အုပ်စု A မှာမြန်မာကမြန်မာ U22 အသင်းနဲ့မလေးရှားအသင်းတို့တကူးစီတည်ကြသွားပါတယ်မြန်မာအသင်းကပထမပိုင်း12မိနစ်မှာတောက်ကန်ဘောကန်နေတဆင့်စိုးမိုးကျော်ကခေါင်းတိုက်သွင်းခဲ့လို့မြန်မာအတွက်တကူးရရှိပါတယ်ဒါပေမဲ့24မိနစ်မှာမြန်မာနောက်တန်းရဲ့အမှားကနေမလေးရှားဘက်ကခြေပကိုရာသွားတာပါမြန်မာအသင်းဟာလာမယ့်နိုဝင်ဘာ29ရက်နေ့မှာဒီအင်းရှင်ဖိလစ်ပိုင်နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြသွားတာပါရှင်အခုသတင်းလွှာရေးစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကုတာပြင်ကျေးရွာနာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရရှိထားတဲ့အထောက်အထားတွေအရမနေ့ဖန်မှာအကျဉ်းစစ်တရားရုံးချုပ်ကနေပြီးတော့ရုံးထိုင်စစ်ဆေးသွားမယ်လို့တမရော်သတင်းမှန်ကြံကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုပ်ပိုင်ခွင့်အရာပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်တည်တံအထိချမှတ်နိုင်တယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကုတာပြင်ကျေးရွာဝင်းကျင်မှာရာနဲ့ချီရဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါတမရော်ဒရီမန်ကြံကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေ့ရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနက်ဖြန်အင်ကာနေ့မှာစတင်သွားမှာဖြစ်ကြောင်းအခုလိုပြောပါတယ
်တင်လို့ပေါက်ပြန်ထားတဲ့အတိုင်းပါပဲဒီမှာပြမှုကျူးလွန်တယ်လို့တို့တို့တင်လို့ဒါကနဦးအနေနဲ့ပြမှုကျူးလွန်တယ်လို့တင်လို့ဒီစစ်ဆေးချက်တွေအရတို့ကနဦးတွေ့ရှိတယ်တော့ပြည်မှုကျေးဇူးတော်ကနဦးတွေ့ရှိတဲ့တွင်ကအစစ်တရားရုံးကျုံးတဲ့ရုံးထိုင်စစ်ဆေးကမှဖြစ်ပါတယ်လက်ထက်စစ်ဆေးမှဖြစ်ပါတယ
်ဒီမှုကိုဘူးတိတော်မြို့နယ်နေမြေကန်တပ်မှစစ်ဆေးသွားမှဖြစ်ပါတယ်အကျဉ်းစစ်တရားရုံးကပြည်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိခဲ့ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်မှာကစစ်တရားရုံး၄မျိုးရှိပါတယ်စစ်တရားရုံးကျုပ်ခုခွဲပြီးတဲ့အကျဉ်းစစ်တရားရုံးကျုပ်ပြီးရင်တော့ကျွန်တော်တန်းစစ်တရားရုံးဒီတပ်တွင်းစစ်တရားရုံးဒီကျင်းစစ်တရားရုံးချုပ်ဒီကမ္ဘာရီဒီရကုတ်မှာဆက်ကတော့ကျွန်တော်ဥက္ကဋ္ဌအပေါင်း3နဲ့ရုံးထံစီမှာဖြစ်တယ်အဲဒီကလည်းကျွန်တော်ဒီကတရားရုံးနေတဲ့ပုံစံတူပါလားဒီမှာဆက်ဆဲခံရသည့်ဘက်ကနေတော့ဒါကာကွယ်ပေးနဲ့ဒီရှင်းနေတဲ့ပုံစံမျိုးအရာရှိပါမယ်ဟိုဘက်ကဆက်ဆဲတဲ့ဘက်ကလည်းရှင်းနေပုံစံမျိုးအရာရှိပါမယ်လို့ဆင်းရဖြစ်ပါတယ်ဒီအခုအနာကတော့သူတို့ကဒီအရင်ဆုံးဖတ်မှတ်နိုင်တဲ့ဒီကတော့ဒီဟာတိချမှတ်နိုင်တဲ့ဒီဟာတော့ဖြစ်ပါ
Yongtin Sisi Meduri Dema, Yashi Sine, Chasinri, Bawin Jang, Piosura, Shibime, Ye Dwe Blauside Surago, Drimbi Diarigo, Topo Piosura, Mishi Zebabu. Dilu Sitiayunga, Sisime, Pomaro, Kofi Anna Usone, Jakain Pine, Jambi, Poye, Powin, Ue Lunga, Akulu, Tunda Bade.
Dilu Midian Maga, Paripeka Tete Suye, Vidra Suduri Sura, Shida Devia. အဲ့ဒါဒီကိုလက်ခံအတိမှပြပြီးတော့ဘလောက်တိုင်းတာဒီဖြစ်တယ်ကျူးလွန်တာဘယ်လိုလဲတော့ပြင်းမှုကျူးလွန်မှုကိုအကာအကွယ်မပေးဘဲနဲ့ကျူးလွန်တဲ့သူများကိုပေါ်ထုတ်ရေးယူမယ်ဆိုလို့ရှိရင်မြန်မာပုံရိပ်ကအရန်ကောင်းလာပါလိမ့်မယ်အဲ့တော့ဒီလိုလုပ်ငန်းတွေကိုပို့ပြီးတော့တစ်ဆိုင်မှမှလုပ်ပြဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ကူတာပြင်အမှုဟာတမရော်ကဒုတိယအကြိမ်ကန်တွယ်လာတဲ့အမှုဖြစ်ပါတယ်2018ခုနှစ်အေဗီလအတွင်းကတော့မောင်းတော်မြို့နယ်အင်းဒင်ကျေးရွာမှာအစ္စလာမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတမရော်စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးပြီးတဲ့နောက်အရာရှိနဲ့အခြားစစ်သည်5ဦးကိုတမရော်ကထုတ်ပယ်ပြီးအလုပ်ကျန်းတဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ဘူးပါတယ် ဒီလိုချမှတ်ပြီးတဲ့နောက်တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရထောင်ဒဏ်တစ်နှစ်မပြည့်မီပြန်လွတ်ပေးလိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်တာတွေလည်းရှိခဲ့ပါတယ်
ကိုမိုးစောပြပြသွားတာပါရှင်အခုအေအေရခိုင်အဖွဲ့ကစစ်တုံးမှန်လဲလဲရေးကန်လန့်ချက်ကိုလည်းနှာစင်ကြရပါမယ်ချင်းပြည်နယ်တိုက်ပွဲအတွင်းမှာမြန်မာစစ်တပ်အရာရှိငယ်အပါဝင်တပ်သား73ယောက်ကို အေအေရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးရမိတဲ့အကြောင်းအေအေဘက်ကဒီကနေ့ဓာတ်ပုံတွေတကွာသတင်းထုတ်ပြန်ခဲ့ပါတယ်ဒီစစ်သုံးပန်တွေကိုစစ်သုံးပန်ဥပဒေနဲ့အညီထိန်းသိမ်းထားပြီးမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရွာသားတွေနဲ့လဲလှယ်မဲ့အကြောင်းအေအေဘက်ကပြောထားပါတယ်အစိုးရတပ်ဘက်ကတော့သူတို့အဖွဲ့ဖမ်းခံထားရတာဟုတ်မဟုတ်စီးစစ်နေစေဖြစ်ပြီးသုံးပန်လဲလှယ်ရေးကန်လှ
ဒီကနေ့မှာဒါပုံနဲ့တကွထုတ်ပြန်ထားတာပါ
ဖန်စီရမိထားတဲ့မြန်မာစစ်တုပ်ပန်းတွေကိုစစ်တုပ်ပန်းဥပဒေနဲ့အညီထိန်းသိမ်းထားကြောင်းအေအေပြောခွေရခိုင်တုခါကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ဒီပလောဝမြို့နယ်ထဲမှာဖြစ်တဲ့ဒီတိုက်ပွဲမှာနော်ဒီစစ်မြေပြင်ကနေဖန်စီရမိတဲ့ဒီစစ်တုံးဥကိုကျွန်တော်တို့ဒီနေ့မှနေပြီးတော့ဒါဓာတ်ပုံနဲ့တကွထုတ်ပြန်လိုက်တာဖြစ်တယ်။အခုစစ်မြေပြင်ကဖန်စီရမိတဲ့ဒီစစ်တုံးဥကိုကျွ ตัมรอดาสะตงอูผันขันยาได้ตะเรียนบ่ตีไม่ปิ้วดีจองเนี่ยซีซีนี่เซลุပြောပါတယ်။
ကျွန်တော်လည်းစီစဉ်ဆက်ရှိသေးတယ်ခင်ဗျာ။အဲ့ဒီမှာအမှန်တကယ်တိုက်ပွဲဖြစ်တာရှိမရှိကျွန်တော်တို့ကပါမှတင်ပြတာကမရှိပါဘူး။ကျွန်တော်တို့လည်းစီစဉ်နေလို့မရှိသေးတယ်။အားမလို့ကျွန်တော်လည်းမတွန်းနိုင်ဘူး။ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်မေယူမြို့တွင်အများကြီးရင်းစည်းကိုအေအေဖွဲ့ကနေတားဆီးစစ်ဆေးရမှာတမရတော်ရဲနဲ့အစိုးရဝန်ထမ်း16ဦးကိုဖမ်းဆီးသွားခဲ
Ubare.
บ่มาสิดันเนี่ยสัวพักกะนี่ตรุโดดิมะเตียพันธุ์สีทิ้งทิ้งทาเนี่ยจนเราก็เลยเวจนเราดิพันธุ์สีทิ้งทิ้งทาเนี่ยตรุโดยะดิโหสิเพ่นะปัดเตะเตะหลูดิอาลุงโหจนเราเปลี่ยนหลอกไปเมย์สุเดอุษาโหจนเราดาทุบกันเจมาเลยโจทาปิดาสิเดตะเกเรโลตรุพักกะนี่พี่รอจนเราเยตะไคปิดูดิโหหล่มะเปื้อสุโลชินเนาะจนเราก็เลยอลาดูเวดาต้งกันบ่มาผิดเดตุบปันเล่นๆผู้ไอ้พักกะเตียเมียเฉ่บ่มานอกปันซันสิดานะจุตัมมะรอเปียวกุยะปูมูจิวิน
ဒီကနေ့ကတော့ဒီမှာပြန်ကြားရေးဖွဲ့သွေးမှုဘုံမှုရုပ်စော်မင်းထုံးကတော့တမရုံဘက်ကဖန်စီထားတဲ့သူတွေကိုအပြည့်ရှိမရှိဆိုတာတရားရုံးကနေဆုံးဖြတ်မယ်လို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကလည်းရွှေနေပြည်အမြန်ရေရင်စည်းမှာဖန်စီထားတဲ့တမရုံသားရဲပါဝင်အစိုးရဝန်ထမ်း16ဦးနဲ့မြန်မာစစ်သားဘက်ကဖန်စီထားတဲ့ရခိုင်ရသားတွေလဲလှယ်ဖို့အေအေကန့်လန့်ထားတဲ့တုတ်ပန်း ဒီအစီအစဉ်ကိုလက်ခံမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွင်အေအေနဲ့ဆက်ဆက်တဲ့ဆိုပြီးတန်တရားနဲ့တမရော်ဘက်ကနေအရပ်သား130ကျော်ဖမ်းဆီးထားမှုတွေရှိနေတယ်လို့ရခိုင်ရပ်ဖွဲ့ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ ဒီမနက်ကဟာလူမျိုးတုံးစောက်တင်မှုကစီရင်ရင်းတကားသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ဒီမှုကိုဥဆောင်ကြံတွေမဲ့ဆိုတဲ့အပေါ်မှာသရရှင်တွေဘယ်လိုယူဆပါလဲမြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာတွေသတိထားစရာရှိလဲစာရီကိုလာမယ့်အင်္ဂါနေ့ည
2022 ရှမ်းပြည်နယ်အတွင်းနမ်တူမြစ်ပေါ်မှာတည်ဆောက်နေတဲ့အထက်ရဲရွာရေကာတာစီမံကိန်းကိုတာလုံကျေးရွာသားတွေဒီကနေ့ကန့်ကွက်စံတားပြခဲ့ကြပါတယ်။နမ်တူမြစ်ပေါ်မှာအကြီးစားရေကာတာတုံးခုရှိနေပြီးပြောင်းရွှေ့ရမယ်ကျေးရွာတွေနဲ့ရေလွှမ်းခံမယ်အန်ဒီယာတွေစိုးရိမ်ကြတဲ့အတွက်ရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာအခုလိုစံကြံကန့်ကွက်ကြလာဖြစ်တဲ့ကြောင့်ဒေသခံတွေ
ဒီကံကွက်နေတဲ့ကြားကပဲငါးဆယ်ရာခိုင်နှုန်းလောက်ပြီးစီးနေပါပြီဒီဒီကတာတိဆောက်ပြီးစီးမယ်ဆိုရင်တော့ရေကတိုင်းအထက်ပိုင်းမှာတည်ရှိနေတဲ့တာလုံကျေးရွာကကျေးရွာသားတွေကြောင်ရှူရမယ်အခြေအနေရှိနေတာကြောင့်အစိုးရရဲ့အစီအစဉ်ကိုလက်မခံဘဲကံကွက်ဆန္ဒပြခဲ့တာဖြစ်ကြောင်းတာလုံကျေးရွာသူနန်းလောင်ခန်းကအခုလိုပြောပြပါတယ်
ကျမတို့ကဒီစားရရဲ့အပေါ်မှာရှိရောရေကြီးအင်ရဖြစ်တယ်ဒီကတာဆောက်လို့ရှင်ရေကြီးလိုက်လို့ရှင်ကျမတို့ကနေရပါတော့နေရတယ်ဒီရကြောင်းဆေးရမယ်ကျမတို့ရဲ့လေဒီအေးဟောရီဟိုချန်နေပေါ့နော်တုံခွာပြီးတော့ရကြောင်းရမှာဖြစ်တဲ့အတွက်နာမတူးဆေးပေါ့နော်ကျမတို့ပြောထားတယ်ဒါပေမဲ့ဒီလိုလာဖြစ်အောင်လာကျမတို့ကရဖိတ်နေပြီးတော့ဟိုဒီဒီလိုင်းနေနဲ့အဲတင်းဆက်တာပေါ့နော်ရဟဲအေးမခံပါဘူး
ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ตรงแต่ตามอยู่ในโลกพวกนี้ลูกอัตตังกูน่าท้องจริงๆเนี่ยจังแชมป์ปีเนี่ยเลือดออกกูจะเลยโดนนั้นสั่นๆอีกอะคุณลูกเบียวบาร์เลยจะได้เรื่องว่าเนี่ยมันขังอสุยาเลยสลบมีเดสุดเอ็มมีท่าชินีเดแกมันเอาพิเศษชนะเราดียอดได้เรื่องว่ากังวลมีเดไอ้สากูพี่ท้องสู้อสุยามีเนี่ยนักทำไปติดเนี่ยมันเนาะติดลูกทุกอย่างนักทำไปติดไหม
ดีเอกาดาพิเศษตัวไม่สุยเนาะลูกยังคนยาเราชีเด
ตาลงเจียวเนี่ยเสียงตาตนาสาวนี่วิ่งเฉยมีดีเขียวยาวตัวมาบุตรตาแกนิกาส่วนบุบันนิจาราวะนั่นมันดูมีปอมฮาร์โรจีจ้าฮิการาต้องหูชินีบีโนเวนัยงาเอสแอนปาวากุมนิกาลงนี่เลยเลเยว่าสิมังเกงฮาเลเจ้าเจ้าเงินเลี้ยงจอยเลเดเดมาชินีราจาวที่ตาแกนิกาส่วนนิจาราวะเดียไปด้วยมาเวแชมป์ปีเนี่ยเสียสิสามเงินวันจีลายเอาเฉยมาโรที่ตาแกนิกาฮิการาสมลูกปู
ตาลงยาเทกันในกังเวสนาพิจารณาที่ป่าเช่นไม่เอ็มมาจับจ้าตัวเราเช่นคือฮ่องกงการที่ดันทรายุกับเวจังพิจารณาไปบ้างไหมมันเด็ดเน้นหนึ่งในการลดแต่ฮ่องกงยุกับเวหาดิโมครีซีลูลาและเอียนซูเรียเอพยาตตาอังเวคามูดีอพิเคว่าเลยที่ยุกับเวหาดิดันทรายุกับเวดาพิเดสุเวเมเลยที่เมริฮาร์ติโอไนเงาจอดฮ่องกงปีจูเรียพิจารณาต้องพิจารณาตัวสาวนี้ว่าเลยฮ่องกงงานในฟิวอิดรินดาเบลกาลูทรินปีโป
ทาราโก้กูตั้งอยู่กับพี่พี่มาว่าเช่นมันนี่ก็เลยฮ่องกงเย่แข่งกันสิยุคเอาไปเลยมาเมื่อทวีดูมีอะไรเหรอฮะยินเนี่ยมันตัวสั่งยินเต็มร้อยเลยมาไปดูเรื่องมีอะไรลุงลุงแต่งเสียจีสีบีร์สองสามมาไปเกี่ยวอะไรวะยุคเอาไปยาละส่วนเลยแต่มุกสีดูแลยังสูงจีเจ้ากูนั่งยาด้วยเลยมาไปดูคุณลุงมีอะไรล่ะตัวที่ข้ามาตัวลุงมีมันตัววุ้นลุงฮ่องกงไม่สนับสนุนกับพี่ว่าเลย
This amount of people.
The loud people would come and mean boo a dog มีอะไรวะ
Last time I can just come here and go up
there. ဒီကဲတစ်ခါကမဲလာပြီးတော့ငါမဲယုံနေတန်းဝင်သွားယုံမယ်အခုတစ်ခါကတော့မင်းနေ၄၀လောက်ဆောင်ခဲ့ရတယ်လို့ထင်တယ်ဟောင်ကောင်နိုင်ငံကြီးကိုချုပ်ကန်သွားမှုထားတဲ့တရုတ်လူသားရဲ့အင်အားစုတွေအတွက်ဒီမဲရလဟာကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ Transnational China Consulting အဖွဲ့ရဲ့ ညွှန်ကြားရေးမှု David Zwell ကပြောပါတယ
် This is a sweeping victory far beyond people's expectations.
လူတွေညှော်လင့်ထားတာကပိုပြီးအပြတ်အသတ်နဲ့နိုင်ရခဲ့တာပါ။ဟောင်ကောင်မှာဒီမိုကရေစီအခိုင်အမာတည်ဆောက်ဖို့ဟောင်ကောင်ပြည်သူတွေရဲ့ခိုင်မာတဲ့ရည်တည်မှုကိုထပ်ပြလိုက်တာပါပဲ
။အခုဆိုရင်တော့ဒီမိုကရေစီလိုလားတဲ့အုပ်စုတွေဘက်ကဟောင်ကောင်ရဲ့ခရိုင်ကောင်စီတွေမှာလွှမ်းမိုးချုပ်ကန်ထားနိုင်ပါပြီ။ဒါပေမဲ့လို့ဒီကောင်စီတွေဟာလုပ်ပိုင်ခွင့်အာဏာသိမ်းရှိလှတာတော့မဟုတ်ပါဘူး
။ The people have really expressed themselves and taken some power.
အခုတော့ပြည်သူတွေကသူတို့ဆန္ဒကိုဖော်ထုတ်ပြီးအာဏာအချို့ကိုရယူလိုက်ပါပြီ။ဟုတ်ပါတယ်။လုံးပိုင်ခွင့်အာဏာသိမ်းမရှိတော့တရုတ်ဘက်ကဒါကိုလေးလျူပြုထားလို့တော့ရပါတယ်။ဒါပေမဲ့လူလူဘက်ကတော့နောက်ပြန်လှည့်ဖို့ခတ်သွားပါပြီ
။ဟောင်ကောင်ဆန္ဒပြသူတွေဟာဟောင်ကောင်မှာဒီမိုကရေစီရေးပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြနေတာငားလာကြနေပါပြီ။တရုတ်ကွန်မြူနစ်ပါတီအပေါ်ဒေါသတွေတိုးလာပြီးတော့ကြီးမားတဲ့ဆန္ဒပြမှုတွေဟာတခါတရံမှာတော့ကြမ်းဖက်မှုတွေအသွင်ပြောင်းသွားပါတယ်။အခုတနင်္လာနေ့ရွေးကောက်ပွဲကိုလည်းလူလူဆန္ဒသဘောထားပြီးတဲ့လိုမျိုးဆန္ဒပြခဲ့ကြတာပါ။ဒီဘက်ကိုကြည့်ရင်တော့ဟောင်ကောင်လူလူအနေနဲ့ဒီမိုစီရေးလှုပ်ရှားမှုကိုဘယ်လောက်ထောက်ခံကြလဲဆိုတာရှင်းရှင်းပြနေတာပဲလို့နိုင်ငံရေးသိပ္ပံသုတေသီမန်ငေါကပြောပါတယ
် This will I think give a much better support
ဟောင်ကောင်ဆိုရအနေနဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုတုံ့ပြန်လာရောဖို့ဖိအားပေးလိုက်တာပါပဲ
တရုတ်နိုင်ငံဘက်ကတော့ဟောင်ကောင်ဆန္ဒပြမှုတွေကိုစန့်ကျင်ပြီးတော့ဟောင်ကောင်မှာရှိတဲ့တိတ်နေတဲ့လူများစုအတန်ရှိတယ်ဆိုပြီးတော့ဟိုတုန်းကတည်းကပြောနေတာပါဒါပေမဲ့လည်းအခုရွေးကောက်ပွဲရလာအရာဆိုရင်တော့ဒါမျိုးပြောဖို့ခက်လာပြီလို့ဆိုရမှာပါခင်ဗျာ
။ကိုတန်းညုံပြောပြသွားတာပါရှင်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစားတဲ့သတင်းလွှာတွေကိုသတင်းပတ်စင်ကဏ္ဍတွေနားဆင်နိုင်ကြပါတယ်။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒီနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆူမြမုံကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။ရွေးကောက်ပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေနေရာအတွက်ပြည်မာကြီးအစိုးရကမလိုလားတဲ့အတိုက်အခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်။ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေအနိုင်ရသွားတာပါ။ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရလိုလားသူတွေကိုမလိုချင်တော့ဘူးဆိုတာကိုဟောင်ကောင်ပြည်သူတွေကပြက်ပြက်သားသားပြသလိုက်တာလို့မြင်နိုင်ပါတယ်။အမေရိကန်ရေတပ်မှာ Navy SEAL အထူးတပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့ရေတပ်ဝင်ကြီးယာဒုကနေဖယ်ရှားခံရပါတယ်။စစ်တွင်းလိုက်နာရမယ့်စီးကမ်းတွေကိုချိုးဖောက်မှုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတဲ့ Navy SEAL တပ်ဖွဲ့ဝင် Edward Gallagher ကိစ္စကိုသမ္မတ Donald Trump ကကြားဝင်ခဲ့ပြီးတဲ့နောက်ရေတပ်ဝင်ကြီး Richard Spencer ယာဒုကနေဖယ်ရှားခံရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲတင်မတင်စစ်ဆေးနေတဲ့အောက်လွှတ်တော်တရားရေးကော်မတီမှာအင်ဂျီရောအကြံပေးဟောင်းဒွန်မက်ဂန်ထွက်ဆိုဖို့ကော်မတီကတောင်းဆိုထားတဲ့အမှုကိုပြည်ထောင်စုတရားသူကြီးတယောက်ကဒီကနေ့ဆုံးဖြတ်မှာဖြစ်ပါတယ်။အခုအချိန်ဟာအင်ဂျီရောအကြံပေးဟောင်းလာရောက်ထွက်ဆိုဖို့ပို့ပြီးတော့အရေးကြီးတယ်လို့တရားရေးကော်မတီဘက်က DC ခရိုင်တရားရုံးကိုတင်ပြထားပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်စီးပွေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနှစ်30ခိုင်မြဲနေတာနဲ့12နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြသတဲ့တည်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါရယ်ရှင်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆွေမြတ်မွန်ပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Audrey Bridges ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
။